အမျိုးသမီးခေါင်းဆောင်မှုလေးလာရေးခရီးကိုအမေရိကန်ပြည်ထောင်စုမှသတင်းသုံးပတ်ကြာလာရောက်ခဲ့တဲ့မက်ဆီမာအောင်ဟာအရင်တုန်းကတစ်ချိန်ကဒီနိုင်ငံရေးအကျဉ်းသားအဖြစ်နဲ့၁၇နှစ်ကြာနေခဲ့ရသူပါ2009ခုနှစ်မှာပြန်လွတ်လာခဲ့ပြီးတဲ့နောက်ရန်ကုန်နိုင်ငံရေးသိပ်ပံကျောင်းကိုနိုင်ငံရေးအကျဉ်းသားဟောင်းအများစုနဲ့အတူဖွင့်လှစ်ခဲ့တယ်လို့ Rainfall လို့ခေါ်တဲ့အမျိုးသမီးအဖွဲ့ကမတီးခဲ့ပြီးအမျိုးသမီးတွေစွမ်းအင်မြင့်တင်ရေးပညာပေးဟောပြောမှုတွေကိုပြုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရဲ့ဌာနကမနစ်ကသူ့ကိုအမျိုးသမီးတတိရှင်ဆုကိုလည်းချီးမြှင့်ခဲ့ပါတယ်။သူ့ရဲ့အမေရိကန်လေးလာရေးခီးစဉ်နဲ့ပတ်သက်လို့ဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာလာတန်ကတင်ပြပေးထားပါတယ်ရှင
်။ကစီမောင်ကခုဒီအမေရိကန်ခီးပြီးလို့ပေါ့နော်။မြန်မာနိုင်ငံကိုပြန်ရောက်မယ်ဆိုတော့မြို့သူမြတ်ကောင်းဆောင်မှုနဲ့ပတ်သက်ပြီးတော့လေးလာရေးကိုယ်စားလှယ်ဖွဲ့မှဦးဆောင်ပြီးလာတဲ့မဆင်မောင်ကဒီခီးစင်နဲ့ပတ်သက်ပြီးတော့ဘယ်လိုရလတ်တွေရခဲ့ပါလဲရှင
်ပထမဆုံးအနေနဲ့တော့ကျွန်တော်တို့ဒီအမေရိကန်နိုင်ငံတိုင်းဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေဒီလွှတ်တော်အမတ်တွေနဲ့တွေ့ပြီးတော့စကားပြောခွင့်ရတယ်လက်ရှိမြန်မာနိုင်ငံရေးအပြောင်းအလဲနဲ့ပတ်သက်လို့ကျွန်တော်တို့အမြင်ချင်းလဲခွင့်ရတယ်ထို့နည်းတူသာအမေရိကန်အစိုးရကနေပြီးတော့ဒီဘလိုမူဝါဒတွေဆက်ပြီးတော့ဆက်ဆံသွားမယ်ဆိုတော့လေသူတို့ ਨੇ ပုံပွင့်လင်းလင်းဆွေးနွေးခွင့်ရတယ်ပေါ့နော်အဲ့ဒါကောင်းတဲ့အချက်နောက်တစ်ခုရပ်ဖက်လူဖွဲ့စည်းတွေ ਨੇ ဒီအမျိုးသမီးအရေးကိုစောင်းပေးပြီးတော့လုပ်နေတဲ့ဒီအဖွဲ့အစည်းတွေ ਨੇ တွေ့ရတာလေကျမတို့အတွက် network တွေချက်ထွင်နိုင်တယ်လို့သူတို့စီကလည်းလေးလာခွင့်ရတယ်နောက်တစ်ချက်ကကျမတို့ကိုဟိုအနည်းကတင်တန်းလူမျိုးတွေပေါ့နော်ဥပမာဆိုပါစို့နိုင်ငံရေးပါတီရဲ့ဖွဲ့စည်းပုံတွေနောက်ပြီးတော့မီဒီယာတွေ ਨੇ တွေ့တဲ့အခါမှာကိုပြောတဲ့ message ကိုဘယ်လိုပေးမလဲပေါ့ message ပေးနည်းပေါ့နောက်တော့ပြီးတော့ဒီ message ကြည့်အောင်တဲ့ခါမှာဘယ်လိုတွေလောက်ကြတယ်ဆိုတာမျိုးတွေလည်းတွားလို့အရက်တူတင်တဲ့အနေနဲ့လေ့လာခွင့်ရခဲ့ရပေါ့နော်နောက်ပြီးတော့တက်ကတူတွေကိုတွားပြီးတော့လည်းအဲ့ဒီဟာတက်ကတူအကြောင်းတွေကိုလေ့လာခွင့်ရတယ်
အဲ့တော့တော်တော်လေးတော့ပြည့်ပြည့်စုံတဲ့ခီးစင်ပေါ့နော်ဟို maximum ပြောတဲ့ဒီခီးစင်မှာပေါ့နော်အမေရိကန်နိုင်ငံခြားရေးဌာနရဲ့ထိပ်တန်းရာရှိတွေရဲ့ဒီလွှတ်တော်မှတ်တွေပေါ့နော်တွေ့ကြရတယ်ဆိုတော့သူတို့တွေနဲ့ဘာတွေဆွေးနွေးပြည့်ပြီးတော့သူတို့တွေရှိရဘယ်လိုမျိုးအကျိုးမြတ်တွေရရှိခဲ့ပါလဲရှင
်ပထမဆုံးအနေနဲ့ကျွန်တော်တို့ဒီ ambassador Melanie Bavaria နဲ့တွေ့ခဲ့တဲ့အခါမှာတော့ပြီးခဲ့တဲ့နှစ်ကလည်းကျွန်တော်တို့တွေ့ထားပူးပြီးသားပေါ့နော်သူကလည်းအမျိုးသမီးရေးတွေအတွက်ကိုဆိုလို့ရှိရင်အများအန်းဖြည့်ရန်ကနေပြီးတော့တက်တက်ကြွကြွအားပေးနေတဲ့သူတယောက်ဖြစ်တဲ့ခါကျတော့ကျွန်တော်တို့မြန်မာပြည်မှာရှိနေတဲ့အမျိုးသမီးဖွဲ့စည်းရေးအခြေအနေနေထားရင်းနဲ့သူတို့ဘယ်လိုကူညီနိုင်မလဲအရှိဆက်ပြီးတော့ဘယ်လိုဆက်ဆက်ပြီးလုပ်လုပ်ကြမလဲဆိုတာမျိုးတွေပြောသင့်တယ်ဒီနိုင်ငံသားရဲ့ဝန်ကြီးတစ်ပေါ့နော်အပြောင်းလဲအချိန်မှာပဲကျမတို့ဒီနိုင်ငံသားရဲ့ဝန်ကြီးနဲ့တွေ့ဖို့လို့စီစဉ်ပေးခဲ့တယ်နိုင်ငံသားရဲ့ဝန်ကြီးကိုလည်းကျမတို့ကလက်ရှိမြန်မာနိုင်ငံအပြောင်းလဲနဲ့ပတ်သက်လို့မျက်ခြေမပြတ်ဖို့လို့နဲ့ထပ်ပြီးအရင်ဒီနိုင်ငံသားရဲ့ဝန်ကြီးဒီ Mrs. Hillary Clinton နဲ့ထပ်တုန်းကလိုပဲထပ်ပြီးတော့မြန်မာနိုင်ငံရေးကိုအားစိုက်ဖို့ကျမတို့ပြောပြနိုင်ခဲ့တယ်သူကလည်းဆက်ပြီးတော့လုပ်ပါမယ်ဆိုတဲ့အကြောင်းပေါ့နော်ကျမတို့မိနစ်20အစီအလောင်းတွေ့ခွင့်ရအချိန်မှာပြောပြတယ်နောက်ပြီးတော့ရှင်းနေတဲ့ John McCain နဲ့တွေ့တဲ့အခါမှာတော့ကျမတို့တနားရီလောက်ပြောခွင့်ထိပ်ပူရတယ်ပေါ့နော်ဒီအခါကျတော့တော်တော်လေးလေးတကယ်ပြန်ပြန်ဆွေးနွေးခွင့်ရတယ်ဆွေးနွေးခွင့်ရတယ်ဆိုတော့သူကမြန်မာနိုင်ငံလက်ရှိအနေအထားတွေကိုဟိုချက်ပြီးတော့သိကျင်တဲ့အပြောင်းလဲအနေအထားဘယ်လိုရှိလဲကျမတို့ရဲ့အမြင်လေးလည်းဖလှယ်ခွင့်ရတယ်သူတစ်ပြင်းတော့ကျမတို့ဒီငင်းငယ်ရေးကိစ္စတွေနဲ့ပတ်သက်လို့လိုအပ်မှုရှိနေတာလေးတွေတိုးတက်မှုလေးတွေအပြင်ကိုရှေ့ဆက်ပြီးတော့ဘာတွေစိန်ခေါ်မှုရှိနေလဲဆိုတာလည်းကျမတို့ဒီ import လုပ်နိုင်ခဲ့ပါတယ
်အထူးသဖြင့်ပေါ့နော်ဒီအမျိုးသမီးရေးနဲ့ပတ်သက်ပြီးတော့စိတ်ဝင်စားတဲ့အတွက်ကြောင့်မြန်မာနိုင်ငံမှာအမျိုးသမီးတွေအခြေအနေနဲ့ပတ်သက်ပြီးတော့ဘာတွေတင်ပြခဲ့ပါလဲရှင
်ဘာတွေတင်ပြခဲ့ဆိုလဲအမျိုးသမီးအဖွဲ့အစည်းတွေကထွန်းတစ္ဆာအဖွဲ့အစည်းတွေလိုမျိုးဖြစ်နေတယ်ဒါပေမဲ့ကျမတို့ဒီ network ချိတ်ဆက်မှုတွေအတွက်တော့လိုအပ်နေသေးပဲဖြစ်တယ်အဲ့ဒီအတွက်လည်းကျမတို့တွေစူးစမ်းနေကြတယ်ထို့နည်းတူဆိုတော့ကျမတို့အဖွဲ့အစည်းတွေကတိကျပို့ပြီးတော့ capacity ညင်းမလို့လည်းတင်းတင်းပြန့်ပြန့်အတန်လေးကိုကိုးစားတူနိုင်ဖို့အတွက်လည်းစူးစမ်းနေကြတယ်ဆိုတာမျိုးတွေပေါ့နော်ကျမတို့ပြောဖြစ်တယ်အထူးသဖြင့်တော့2015မှာကျမတို့အမျိုးသမီးတွေနိုင်ငံရေးမှာပို့ပြီးတော့ပါဝင်လာနိုင်မှုကျမတို့လုပ်နေတဲ့ဒီရက်ကပေါ့နော်ပြောပြနိုင်ခဲ့တယ်။ထိုနည်းတူဆိုတာ Texas မှာ Tamara Bush နဲ့ Mrs. Laura Bush တို့ရဲ့ Bush Institute ကိုလည်းကျမတို့တွားခွင့်ရပြီးတော့ Tamara Hong Bush နဲ့ Tamara Gro Laura Bush နဲ့ကိုလည်းကျမတို့တွေးခွင့်ရခဲ့တယ်ပေါ့နော်။သူတို့ကလည်းအခုမှ Bush Institute ကိုအသစ်ထူထောင်ကာကွယ်ဖြစ်တဲ့အခါမှာကျမတို့တို့သူတို့ရဲ့ပထမဆုံးခီးစဉ်လည်းဖြစ်ခဲ့တယ်ပေါ့နော
်။ So အဲ့ဒီခီးစဉ်မှာသူတို့တွေနဲ့ဘာတွေဆွေးနွေးပြခဲ့ပါလဲအထူးသဖြင့်မြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးတော့ပေါ့နော
်အထူးသဖြင့်သူတို့ကတော့ဘာတွေကိုယ်ညီနိုင်ကောင်းမလဲပေါ့နော်ဘာတွေလိုအပ်တယ်လဲပေါ့ဒီ Bush Institute အနေနဲ့ဆိုတော့တို့ကအထူးသဖြင့်ဒီသတင်းကို import လုပ်တဲ့သဘောပဲအရက်ဖက်လူအဖွဲ့အစည်းကိုပုံမူပြီးတော့ကိုယ်ညီစေတင်တဲ့ဒီ Tamara Gro Mrs. Laura Bush ကတော့အမျိုးသမီးအရေးနဲ့ပတ်သက်လို့ စိတ်ဝင်စားတယ်ပေါ့နော်ဘယ်လိုကူညီနိုင်မလဲအမျိုးသမီးအဖွဲ့အစည်းတွေရဲ့အနေအထားကဘယ်လိုရှိတယ်လဲဆိုတာမျိုးတွေကိုတို့ကမေးတယ်မေးပြီးတော့ကျမတို့ဘယ်လိုနေရာမျိုးတွေမှာကူညီစေချင်တယ်လဲပေါ့နော်မေးတယ်ကျမတို့နဲ့နိုင်ွယ်45မိနစ်လောက်သာတိုးတက်ပါတယ်အ
ဲ့တော့တို့ကဘယ်လိုနေရာမျိုးတွေမှာကူညီစေချင်တယ်လဲဆိုတဲ့အခါကျတော့မဆင်မအောင်တို့ကဘာတွေပြောပြချင်လဲ
နိုင်ငံရေးနဲ့ပတ်သက်လို့လေကျမတို့အမျိုးသမီးတွေ capacity လိုသေးတယ်နှင့်တယ်မြမတင်တဲ့လေလိုတယ်ထုံးလေးတူစွာပဲနိုင်ငံရေးနဲ့ဆက်ဆက်ပြီးတော့အမျိုးသမီးတွေဦးဆောင်တဲ့စီးပွားရေးလုပ်ငန်းမျိုးတွေပေါ်ပေါက်လာဖို့လေလိုသေးတယ်ဆိုတော့ကျမတို့စတိထားမိတယ်အဲ့ဒါကြောင့်မလို့အဲ့လိုနေရာမှာအကူအညီပေးနိုင်ဖို့ပေါ့နော်အထူးသဖြင့် small and medium size business လုပ်ငန်းတွေပေါ်ထွက်လာလို့ရှိရင်ဘာပဲဖြစ်ဖြစ်တာမန်လူလက်ထက်စားအမျိုးသမီးတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့အလုပ်ကိုင်းစီးပွားရေးအခွင့်အလမ်းတွေကိုလည်းလုပ်ပေးနိုင်မယ်ဒီစီးပွားရေးအခွင့်အလမ်းတွေနဲ့အတူတူကနိုင်ငံရေးမှာပို့ပြီးတော့လေရှည်လုပ်နိုင်မယ့်အခွင့်အလမ်းတွေလည်းပုံမှန်ဖန်တီးပေးနိုင်မယ်လို့ကျွန်တော်တို့ဒီလိုပြောခဲ့ပါတ
ယ်။အစီအမောင်တို့ကအမေရိကန်နိုင်ငံမှာအမျိုးသမီးတွေဘလို့ခေါင်းဆောင်ပြီးတော့လုပ်ကိုင်းဆောင်ရွက်နေတဲ့ဆိုတာကိုဘလို့လေးလာမိခဲ့ပါလဲရှင်
။ကျွန်မတွေ့မိတဲ့လောက်တော့အခုအဖွဲ့အစည်းတိုင်းမှာအထူးသဖြင့်ကျွန်တော်တို့ကဒီအမျိုးသမီး focus ထားတဲ့အဖွဲ့မို့လို့တော့မသိဘူး။ဒီဥဆောင်တဲ့သူစီစဉ်တဲ့သူတွေဟာအများစုကအမျိုးသမီးငယ်တွေအမျိုးသမီးအရွယ်ဆုံးပေါ့နော်ငယ်တွေဆိုတဲ့အခါမှာသူတို့ generation gap လဲပြတ်မနေတာကိုကျွန်တော်တို့သွားတွေ့ရတယ်အမျိုးသမီးကောင်ဟိုဥဆောင်တဲ့သူတွေအချင်းချင်းပါလေလေသူတို့အဲ့ဒါတခုအားကောင်းတယ်နောက်တခုအားလုံးကစီးပွားရေးပဲလုပ်လို့ဘာပဲလုပ်လို့သူတို့မှာနိုင်ငံရေးနဲ့ပတ်သက်တဲ့ awareness ရှိနေကြတယ်အဖွဲ့အစည်းတိုင်းမှာဒါကျွန်တော်တို့အတူယူရမယ်အချက်ပဲပေါ့နော်ဆိုလိုတာကလူတိုင်းကနိုင်ငံရေးလုပ်စီရမလို့လုပ်ချင်မှလုပ်လိမ့်မယ်ဒါပေမဲ့သူတို့ကနိုင်ငံရေးကိုเนี่ยเฉยมาเป็ดกูနိုင်ငံရေးမြင်ရှိကြတယ်အဲ့ဒါကျွန်တော်တို့လေ့လာသင်ယူရမယ်ထူးခြားတဲ့အချက်
သူတပည့်ပေါ့နော်အမေရိကန်တမရရွေးကောက်ပွဲတွေလုပ်ပြီးဆိုလို့ရှိရင်အမျိုးသမီးတွေရဲ့မဲရလည်းအများကြီးပဲအရေးကြီးတယ်အမျိုးသမီးတွေကလည်းသူတို့အရေးကိုဆောင်ရွက်ပြီးမဲ့ပါတီပုဂ္ဂိုလ်ကိုမဲထည့်ကြတယ်ဆိုတော့မြန်မာနိုင်ငံမှာလည်း2015ခုနှစ်ကျရင်ရွေးကောက်ပွဲကလာတော့မယ်ဆိုတော့အမျိုးသမီးတွေအနေနဲ့ဘယ်လိုပြင်ဆင်သင့်ပါလိမ့်ရှင
်အခုကျွန်တော်တို့မြန်မာနိုင်ငံမှာဆိုလို့ရှိရင်အမျိုးသမီးတွေက50ရာခိုင်နှုန်းကျော်ကြည့်ရလို့သတ်တွေ့ရတယ်။ဒါကြောင့်ဒီမိုကရေစီစနစ်မှာကျန်းမာရေးအပြင်ကိုလူများစုရဲ့အတန်ကိုအနေဆုံးဆင်တော်ကိုစားပြုနိုင်မှုလိုတယ်။ဒါကြောင့်မို့လို့လေဒီအမျိုးသမီးတွေဟာကိုယ့်ရဲ့အတန်၊ကိုယ့်ရဲ့လိုအပ်ချက်၊ကိုယ့်ရဲ့အခွင့်အရေးတွေကိုခေါ်ထုတ်ပြီးတော့ကိုစားပြုနိုင်မဲ့ကိုယ်စလဲမျိုးတွေနိုင်ငံရေးသမားမျိုးတွေကိုတာပွေချင်းကပ်ပြီးတော့အားပေးတဲ့နဲ့ထို့နည်းတူစွာကိုယ့်အတန်ကိုကိုစားပြုနိုင်မှုလဲလိုအားပေးတဲ့လေလို့ဟိုကျွန်တော်ကတော့ထင်တယ်။သူတချင်တော့နိုင်ငံရေးကိုမျက်ခြေမပြတ်စေချင်ပါဘူး။တိတ်လည်းမလိုတော့ဘူး။2015မှာရွေးကောက်ပွဲရှိမှမဟုတ်ပါဘူးရွက်ကွဲမရှိတဲ့အချိန်ကာလမှာလည်းမျိုးသမီးတွေဟာနိုင်ငံရေးအသည့်သတိရှိရှိနဲ့ပို့ပြီးတော့ဒီကိုနိုင်ငံရဲ့အရေးကိုလူ့အဖွဲ့အစည်းရဲ့အရေးကိုနားဆွင့်တဲ့အချင်းကပ်တဲ့လို့ကျွန်မအတန်ပေးတယ
်ခင်ဗျမြန်မာနိုင်ငံမှာအမျိုးသမီးတွေအတွက်အရေးကြီးဆုံးလိုလားချက်တွေကဘာတွေလို့မြင်ပါလဲရှင
်ဒီအမျိုးသမီးတွေအတွက်ဒီအဓိကလိုအပ်ချက်ကတော့သူတို့ရဲ့မိသားစုသားသမီးတွေရဲ့ပညာရေးပိုကောင်းလာတာကိုမြင်ကျင်မယ်ထို့နည်းတူစွာအမျိုးသမီးတွေကိုနိုင်လေလုံနိုင်ကန်နိုင်တဲ့အဝင်ငွေကောင်းတဲ့သူတို့မိသားစုကောင်းကောင်းမွန်မွန်မိသားစုကျန်းမာရေးပညာရေးကိုပို့ပြီးတော့ကောင်းကောင်းမွန်မွန်ဖန်တီးပေးနိုင်မယ်ပြီးွားရေးအခွင့်အလမ်းပညာရေးအခွင့်အလမ်းတွေကိုရလို့ရှိရင်တော့ဒါသူတို့လူ့ဖွဲ့စည်းအတွက်ကောအမျိုးသမီးတို့အတွက်ကောပို့ပြီးတော့ကောင်းမွန်တဲ့ဒီအနေအထားတစ်ခုဖန်တီးနိုင်မယ်လို့ဟုတ်ကဲ့ညွှန်လဲပါ
ဖြစ်စီမောင်ကတချိန်ကနိုင်ငံရေးကျင်းလာလေးဖြစ်ခဲ့တယ်လीနောက်ပြီးတော့မနစ်ကဆိုရင်လို့ရှိရင်အမေရိကန်နိုင်ငံခြားရေးဝန်ကြီးဟောင်းပေါ့နော
်ဟုတ်ကဲ့
ဟီလရီကလင်တန်ပြီးတဲ့နော်အမျိုးသမီးသူရဲကောင်းစုလေရရှိခဲ့သူတူဖြစ်တဲ့အခုလေအမျိုးသမီးကောင်းဆောင်မှုကိုယ်စားလှယ်ဖွဲ့ကိုလေဥဆောင်ပြီးတော့လာတဲ့ပုဂ္ဂိုလ်တူဖြစ်တယ်လीအဲ့လိုမျိုးအဆင့်ဆင့်ပေါ့နော်လောက်ကိုင်းနိုင်တဲ့အခြေအနေရောက်လာအောင်လို့မဆင်မအောင်အနေနဲ့ဘယ်လိုကြိုးပမ်းခဲ့ပါလဲရှင်တမန်ပေါ့နော်မြန်မာအမျိုးသမီးတွေကိုဘယ်လိုအကြံပေးချင်ပါလဲရှင
်ကျွန်မတို့နိုင်ငံရေးလုပ်ပြီးတော့အချင်းချခဲ့တဲ့အမျိုးသမီးတွေလည်းအများကြီးပဲရှိပါတယ်သူတို့ကလည်းကျွန်မရဲ့အားကြအတူယူစရာအမျိုးသမီးတွေလည်းဖြစ်ခဲ့တယ်ထို့နည်းဖြင့်ဆိုတော့ကျွန်မကိုယ်တိုင်လည်းနိုင်ငံရေးအကျဉ်းလူအောင်ဖြစ်ခဲ့တယ်ဒါပေမဲ့အဓိကလိုအပ်ချက်ကဘာလဲဆိုတော့ချိန်နဲ့အမျှကျွန်မတို့လေ့လာနေဖို့လိုတယ်နောက်ထို့နည်းဖြင့်ဆိုတော့အချိန်နဲ့အမျှကိုယ့်ရဲ့ရည်ရွယ်ချက်ပန်းတိုင်ကိုပြောင်းဖို့လို့လို့လေအဲ့ဒါကိုဒီဇိုင်းမဲ့ဖက်လုပ်လို့ရှိလို့ရှိရင်ဒါအတိုင်းတာတစ်ခုတည်းကိုလိုချင်တဲ့ရလက်တွေကိုရယူနိုင်မှာပဲပေါ့နော်ခုနကတော့ထားပါတော့ဒီ Mrs. Hillary Clinton ပေးတဲ့စုရခဲ့တာဒီကတပိုင်းပေါ့နော်အဓိကတော့ကိုယုံကြည်အောင်ကိုစိုက်မမတ်နဲ့လုပ်ပြီးတော့ကျမတို့အစဉ်ဆက်မပြတ်လေ့လာနေဖို့ဒါကအရေးကြီးဆုံးအချက်လို့ကျမထင်ပါတယ် You can bend but never break me cause it only serves to make me more determined to achieve my fire